င်္ဂလာပါခင်ဗျာ RFA ပေးစာကဏ္ဍကနေနှစ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကကျော်စောဝင်ပါ
ကျွန်တော်ကတော့ထက်အာကာပါ
ပထမဆုံးတင်ပြပေးခြင်းနဲ့ပေးစာကတော့ RFA email ကိုပေးပို့လာတဲ့စာပဲဖြစ်ပါတယ်မန္တလေးဒီဂရီကောလိပ်ပအောင်မောက်ခဌာနမှူးတဦးနဲ့တွဲဖက်ပအောင်မောက်ခတွေဟာစီကန်းချိုးဖောက်ပြီးနေတင်နန်းရောအဝေးတင်တင်နန်းတွေကိုပါကျူရှင်တင်ပေးနေကြပါတယ်တဲ့ကျူရှင်တင်တာတည်းမဟုတ်ပဲအာဂရိလိုက်စားတာတွေပါပြုတ်လုံနေကြပါတယ်တဲ့စာထဲမှာဆက်လက်ရေးသားထားတာကတော့ចောင်းကအတန်းထဲမှာတင်ကန်းစာတွေကိုចောင်းသားចောင်းသူတွေနားလည်အောင်ရှင်းမပြပါဘူးကျွန်တော်ကျမတို့ကမဖြစ်မနေကျူရှင်တက်ရပါတယ်ကျူရှင်တင်ရမှာတော့နားလည်ပါတယ်ကျူရှင်မှာပြောတာကိုပြန်ပြောရရင်စာမေးပွဲမှာမဖြေတတ်ရင်အဖြေစာအုပ်မှာကွက်လက်ထားခဲ့တီချက်ကြီးတောင်းဝင်ယူတယ်လို့ပြောပါတယ်သူတို့တင်တဲ့ဘာသာကိုကျူရှင်တက်သူတွေကစာမေးပွဲမှာမဖြေနိုင်လို့ကြမဲ့ထင်ထားသူတွေဟာစာမေးပွဲဖြေပြီးမှတော့တွားပြီးကြော့ကြပါတယ်သူတို့အားလုံးစာမေးပွဲအောင်သွားကြပါတယ်သူတို့ကငါကဆီယမားရဲ့တန်ရော့စဉ်အမှတ်ကြောင့်အောင်သွားတာလို့ပြောကြပါတယ်ဒီဆီယမားကြီး၃ယောက်ဟာအခုလဲ16ရက်2လ2019နေ့ကစပြီးစနေတနင်္ဂနွေအပတ်တိုင်းနေ့တင်တန်းတွေကိုမန္တလေးတက္ကသိုလ်အနီးဘော်ဒီကုံရပ်ကွက်မှာရှိတဲ့ကတိကဆီယမားတဦးရဲ့နေအိမ်အခန်းမှာကျူရှင်တင်နေကြပါတယ်စီးပွားဖြစ်ကျူရှင်တင်နေကြပြီးစာမေးပွဲနဲ့ပတ်သက်တဲ့နောက်ဆက်တွဲအာဂရိလိုက်စားမှုတွေပါပြုလုပ်နေတဲ့အတွက်ပညာရေးဝန်ကြီးနဲ့သက်ဆိုင်ရာတောင်းဝင်ရှိလူချင်းများများသိရှိပြီးအမြန်ဆုံးထိထိရောက်ရောက်အရေးယူပေးပါဖို့ RFA ပေးစာကဏ္ဍကိုပေးဖို့ပြောကြရတာဖြစ်ပါတယ်ခင်ဗျာ
နောက်ထပ်ပေးဖို့လာတဲ့စာကတော့ Mekan ဆိုတဲ့ Facebook account ကနေ RFA Facebook message account ကိုပေးဖို့လာတာဖြစ်ပါတယ်အရင်ဆုံး RFA ကဝန်ထမ်းများမင်္ဂလာပါလို့ဥစွာပထမနှုတ်ခွန်းဆက်ပါတယ်တဲ့ကျွန်တော်က RFA ပေးစာကဏ္ဍကိုစာရေးသားပေးဖို့လာတာဒါနဲ့ဆိုဒုတိယအကြိမ်ဖြစ်ပါတယ်တဲ့သူတင်များခြင်းတဲ့အကြောင်းအရာကတော့ပတ်ပုတ်တင်ပြုလုပ်ပေးနေတဲ့ကိစ္စပါတဲ့မြန်မာနိုင်ငံကနိုင်ငံသားစစ်စီရေးကပ်ပြားတွေဟာစက္ကူနဲ့ပြုလုပ်ထားတဲ့နိုင်ငံသားစစ်စီရေးကပ်ပြားတွေဖြစ်ပါတယ်။ဒါပေမဲ့အခုလက်ရှိအစိုးရလက်ထက်ခင်မီတိုးတက်နေတဲ့ခေတ်ကာလမှာအဆင့်မြင့်ပြီးနိုင်ငံတကာအဆန်းချေမီတဲ့နိုင်ငံသားစစ်စီရေးကပ်ပြားတွေကိုထုတ်လုပ်ပေးတင်ကြောင်းတောင်းဆိုလိုက်ပါတယ်တဲ့။အခုလက်ရှိထုတ်ပေးနေတဲ့ကပ်ပြားတွေဟာအတူထုတ်လုပ်သူတွေများပြားနေပြီးလာဝကကလည်းမြန်မာနိုင်ငံသားမဟုတ်သူတွေကိုငွေကြေးရဖို့အတွက်နဲ့ထုတ်ပေးနေတာတွေဟာမြန်မာနိုင်ငံရဲ့နိုင်ငံသားစစ်စီရေးကပ်ပြားတွေကိုတန်ဖိုးမထားသလိုတန်ဖိုးမဲ့နေသလိုလည်းဖြစ်နေတဲ့အတွက်လွတ်တော်အမတ်တွေတာဝကလူဝင်မှုကြီးကြပ်ရေးတွေတည်ရှိဖို့တင်ပြလိုက်ရတာဖြစ်ပါတယ်တဲ့ခင်ဗျာ
မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအစိမ့်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေဘာမီအက် rfa.org email ကတဆင့်ဖြစ်စေပြောကြားပေးဖို့နိုင်ပါတယ
်အခုရောက်ရှိလာတဲ့စာကတော့မုံရမအခြေစိုက်တဲ့အမှတ်16ခြေမြန်တရင်ကတက်သားတူက RFA Facebook message ကိုပေးပို့လာတဲ့စာဖြစ်ပါတယ်။စာထဲမှာရေးသားထားတာက RFA မှာလူချင်းမင်းများခင်ဗျာကျွန်တော်တက်မတော်သားတူပါကျွန်တော်အခုတင်ပြလိုတာကတက်မတော်ခေါင်းဆောင်တွေအနေနဲ့လက်အောက်စစ်တီတွေအပေါ်မှာမတရားလက်ဆောင်တွေဖျက်တောက်မှုတွေကိုတင်ပြခြင်းလိုပါ။အနောက်မြောက်တိုင်းစစ်ဌာနချုပ်လက်အောက်ခံအမှတ်16ခြေမြန်တရင်မှာဖေဖော်ဝါရီလလသာထုတ်တဲ့အချိန်မှာဗန်းစုငွေ4000ကျပ်ဥပိုင်အစုရှယ်ယာငွေ2000ကျပ်အသက်အာမခံ9000ကျပ်စုစုပေါင်းအခြားဖြန့်ငွေအပါအဝင်9000ကျပ်ကျော်ဖြတ်တောက်ခဲ့ပါတယ်ရဲဘော်တယောက်စစ်တီတယောက်ဟာလဆောင်ငွေ3,900ကျော်ရရှိပါတယ်အခုလိုလဆောင်ငွေအလွန်မင်းဖြတ်တောက်တဲ့အတွက်စစ်တီတဦးရဲ့လဆောင်ငွေဟာ9000ကျော်ပဲကျန်ရှိပါတယ်ကျွန်တော်တို့စစ်တီတွေအနေနဲ့လဆောင်9000ဟာတစ်လအတွက်သုံးဆွဲဖို့မလောက်ငှပါဘူးဗန်းစုငွေစုကားရတာကလည်းစုခိုင်းလို့သာစုရတာကိုထုတ်ချင်တဲ့ချိန်ထုတ်လို့မရပါဘူးကိုထုတ်ချင်တဲ့ငွေပမာဏကိုလည်းထုတ်လို့မရပါဘူးလူပြိုစစ်တီတွေထက်အိမ်တော်သက်စစ်တီတွေကအဲ့ဒီလက်ဆောင်ငွေ9000ကျော်လေးနဲ့တလားလုံးရက်တည်ဖို့ဆိုတာတော်တော်လေးခက်ခဲပါဗါတယ်အဲ့ဒီလိုလက်ဆောင်ငွေတွေကိုအနိုင်ကျင့်ပြီးအတင်းအဓမ္မဖျက်တောက်တဲ့အတွက်ရှေ့တန်းစစ်စင်ရေးတာဝန်ထမ်းဆောင်နေတဲ့စစ်တီတွေကလည်းမကြည်မနှက်ဖြစ်ပြီးဘာခိုင်းခိုင်းခိုင်းလို့မရဖြစ်နေပါဗါတယ်ဂလန်ကဆန်လှုပ်လာပါဗါတယ်တရင်ကိုမေးကြည့်တော့လဲအနောက်မြောက်တိုင်းစစ်တပ်နာချုပ်တိုင်းမှုကဖြတ်ခိုင်းလို့ဖြတ်ရတာပါလို့ပြောပါတယ်ကျွန်တော်တို့စစ်တီတွေဟာကိုယ့်ရဲ့အသက်သွေးချွေးနဲ့ရင်းပြီးရတဲ့လက်သားတွေကိုပြပြဝဝထုတ်ယူသုံးဆွဲခွင့်မရကြပါဘူးသူတို့စစ်ကောင်းဆောင်တွေကပြောတာကတော့မင်းတို့နောင်ရေးအတွက်ဆုတာတဲ့နောင်ရေးအတွက်လားဘာလားကျွန်တော်မသိပါဘူးအခုလောလောဆယ်တော့စားဝတ်နေရေးတော်တော်ခက်ခဲနေပါတယ်ဒီကိစ္စကိုကာကြုတ်စီတင်ပြရင်လဲမသိတယ်လို့ဟန်ဆောင်နေမှာမို့လူချင်းမင်းတို့စီအကူအညီတောင်းခံရတာပါကျန်တဲ့တိုင်ရင်းတွေကဘဝတူစစ်တီတွေကိုလည်းတက်မတော်ရဲ့မတရားမှုတွေကိုသိသိချင်းလို့ပါခင်ဗျာ RFA ကိုအမြဲအားပေးလေးစားလှည့်ပါဆိုပြီးစာထဲမှာရေးသားပေးပို့ထားပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399 446 1413 399 002 462 တို့ဖြစ်ပါတယ
်နောက်ထပ်ထမှန်ရောက်ရှိလာတဲ့စာကတော့ဒီဇင်ဘာ31ဆိုတဲ့ Facebook account ကနေ RFA Facebook message ကိုပေးပို့လာတာဖြစ်ပါတယ်ကျွန်တော်ကရခိုင်ပြည်ကပါအခုရခိုင်ပြည်မှာလက်ရှိဖြစ်ပွားနေတဲ့စစ်ပွဲတွေဟာပြည်တော်စုဘွားတိုင်းသားတွေနဲ့ဘာမှမသက်ဆိုင်ပါလို့ပြောကြားလိုပါတဲ့အေအေကိုအမြင့်ပြတ်ချိန်မုံမယ်ဆိုရင်လည်းချိန်မုံပါလို့ပြောကြားလိုပါတဲ့ရခိုင်တိုင်းသားအနာဂတ်ကြံပွင့်လေးတွေဖြစ်တဲ့တက္ကသိုလ်ဝန်တန်းပြည်ဆောင်မဲ့ចောင်းသားတွေကိုချိန်မုံနေတာကတော့ဥပဒေမဲ့ဖြစ်နေဘူးလားလို့ RFA ကနေတဆင့်ပြောကြားလိုပါတဲ့ဒီတစ်ပတ် RFA ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်တစ်ပတ်တွေမှာလည်းပေးပို့လာတဲ့စာတွေကိုထပ်မံဖော်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ